စီရေးပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်နဲ့မင်းတပ်ကာကွယ်ရေး CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားနေသလိုတိုက်ပွဲဖြစ်ပွားပြီးပြစ်ခတ်တဲ့လက်နက်ကြီးတန်းကြောင့်အရသားတွေတိုက်ဆုံမှုရှိခဲ့တယ်လို့ဒေသခံတွေနဲ့ CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်တော်ဝန်တိုက်ပွဲတွေအတွင်းအရသား230ကျော်တိုက်ဆုံမှုရှိတယ်လို့လည်းချင်းလူခွင့်တာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့ဇွန်လ16ရက်နေ့မနက်ပိုင်းချင်းပြည်နယ်မင်းတပ်မြို့အနီးမီတူးရွာဘက်ကိုလက်နက်ကြီးကျရောက်ခဲ့လို့ရွာသား3ဦးသေဆုံးသွားတယ်လို့မင်းတပ်ဒေသခံတဦးကပြောပါတယ
်။မင်းတပ်ဘက်မှာဒီမနေ့မှာနှစ်ခွန်လေးတပ်ရင်းကနေလက်နက်ကြီးထုလို့ဟိုပြည်သူ3ယောက်ထိသွားတယ်လေ။ဒီမနေ့အဲ့ဒါဘာမှတိုက်ပွဲဖြစ်ပွားမှုလည်းမရှိဘဲနဲ့နှစ်ခွန်လေးတပ်ရင်းကနေအမြောက်နဲ့ထုရတယ်ကြီးရွာဘက်ကိုတောင်ရလုံနေတဲ့3ယောက်ထိသွားတာ။သူကမင်းတပ်မြို့ရဲ့မျက်နှာချင်းဆိုင်ရွာပေါ့
။မင်းတပ်မြို့ပေါ်အတွင်းဇွန်လ14ရက်နေ့ကဒေသခံမင်းတပ်ကာကွယ်ရေးCDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ် CDF ရောက်ခွင့်ရဆလိုင်းရောမန်ကပြောပါတယ်
။၁၄ရက်နေ့ကမင်းတပ်မျိုးပေါ်မှာနေရာ၃နေရာ၄နေရာလောက်မှာမနေ့၈နိုင်ခွဲလောက်ကနေဆိုင်မှာနေ့လယ်၁၇နိုင်ချောချောအထိတိုက်ပွဲပေါ့နော်လက်နေကြီးလက်နေငယ်နဲ့နိုင်၃ချက်လောက်တိုက်ပွဲတောက်လျှောက်ဖြစ်တယ်။စကစအနည်းဆုံး၄ဦး၅ဦးလောက်တေဆုံးပြီးမှဆရာရလို့အများအပြားရှိတယ်လို့သိရတယ်
။တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီကနေ့ဇွန်လ16ရက်နေ့မှာအနီးနားဝန်းကျင်ရွာတွေအပေါ်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့လှမ်းပစ်တာမျိုးလှုပ်ဆောင်နေတာပါဒီလိုပစ်ခတ်မှုကြောင့်ဒီကနေ့မှာမင်းတပ်နဲ့မဝေးလာတဲ့မိတွေ့ကျေးရွာအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့အမျိုးသမီးနှစ်ဦးနဲ့အမျိုးသားတဦးသေဆုံးခဲ့တဲ့အပြင်တဦးဒဏ်ရာရရှိခဲ့ပြီးနေအိမ်တချို့ပျက်စီးမှုရှိခဲ့တယ်လို့ဆလိုင်းရောမန်ကဆက်ပြောပါတယ
်အဲ့ဒီနောက်ပိုင်းမနေ့ကလည်းသူတို့အနီးနားဝန်းကျင်ကရွာတွေကိုလက်နက်ကြီးနဲ့ပတ်ပတ်နဲ့ထုတယ်မနေ့ကတော့အထိခိုက်ရှိတယ်မကြဘူးဒီနေ့ကျတော့သူတို့ပြန်ထုတဲ့အချိန်မှာမင်းတပ်မျိုးမြောက်ဘက်မှာရှိတဲ့မြူတူရွာမှာကြာပြီးမှအဲဒီတောင်ရလုံနေတဲ့ဖိုးကြီးပေါ့နော်တက်တက်80ရွယ်အမျိုးသား2ဦးနောက်30အရွယ်အမျိုးသမီး2ဦးအသက်60ရွယ်အမျိုးသမီး2ဦးပေါ့3ဦးဖွဲ့ချင်းပြီးပြီးဆုံးသွားတယ်ပြီးတော့အမျိုးသား2ဦးကလည်းတန်ရာတွေရတယ်လူနေအိမ်၄လုံးပေါ့နော်ခိခတ်ပြည့်စည်ရတယ်ရှိတယ်ပေါ့လေ
တိုက်ပွဲအတွင်းဒေသခံရွာသားတွေလည်းစိုးရိမ်မှုနဲ့ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်မင်းတပ်ဘက်တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်အတွင်းကမြို့နယ်အတော်များများမှာစစ်ကောင်စီတပ်တွေကိုလက်နက်ဆွဲကင်ခုခံတိုက်ခိုက်လာခဲ့တာပါတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်တွေအတွင်းအရသားတွေပေါ်ပြစ်မှတ်ထားပြစ်ခတ်မှုတွေလည်းရှိနေတာပါ2021ခုနှစ်ကနေ2022ခုနှစ်အကြားတိုက်ပွဲကာလအတွင်းလူသေဆုံးမှုနဲ့အိုးအိမ်မိလာမှုအခြေအနေကိုတော့ချင်းလူခွင့်ရေးအဖွဲ့ CHR ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစာအုပ်လင်းကအခုလိုပြောပါတယ်
စစ်ကောင်စီတပ်လာကလေးကဒီလိုပြတ်မှတ်ထားပြီးတော့သူတို့ရောက်တဲ့နေရာတိုင်းမှာပထမဆုံးသူထိတ်လက်အောင်လုပ်တယ်ပြီးတော့ PPD ကိုနှုတ်ဆက်တယ်အင်းမီမှုရှိတယ်ဖြစ်စီတာမျိုးအများကြီးလုပ်တယ်ဒါကြီးအလုံးကစစ်ရာဇဝတ်ရောက်တဲ့အလုပ်ရတဲ့တွေလို့ကျွန်တော်ဥပမာဒီနေ့မှာအမှတ်တမ်းပြုစုထားဒီလိုမျိုးဥပဒေနဲ့တပ်ဖြတ်မှုရာမြောက်30အယောက်မြောက်30လောက်ရှိပြီးတော့အင်းဟိုအဆောက်အဦမြင့်ရှုတာကတစ်ဆောက်ခဏလောက်ရှိတယ်ဒီချင်းပြည်နယ်တဝန်းမှာ
တနေ့ကြော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းချင်းပြည်နယ်မြို့နယ်အသီးသီးကဒေသခံပြည်သူတသိန်းကျော်စစ်ဘေးတိမ်းရှောင်နေကြရပြီးအဲ့ဒီထက်က၄000ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ